မနက်မှစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုနှိမ့်နှင်းနဲ့လုပ်ရတရားလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူ့ခွင့်ကြီးချွင်းသူတွေကနိုင်ငံတကာအသံဝင်ကိုတိုက်တွန်းလိုက်ပါတယ်။အတင်းကျပ်ပြောင်းရွှေ့ခိုင်းတာဥပဒေနဲ့ဖန်ဆီးတာတပ်ဖြတ်တာတွေပါဝင်လူ့ခွင့်ကြီးချုပ်ဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင့်လည်းကုလသမဂ္ဂထူးခိုးစေတဲ့ရှေ့ရောက်ရင်ကျန်းမာရေးနည်းကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ထားတဲ့ဆွေးနွေးကိုဖေဖော်ဝါရီလတရနေ့မှာစစ်တပ်ကဖိရှားပြီးငနာသိန်းငွေငါဆက်လို့လူမျိုးတက်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးသူအနည်းဆုံး121ယောက်နဲ့ဖမ်းဆီးထားသူ2400ကျော်ရှိနေပြီးဘယ်နေရာမှာထားရဆိုတာကိုလည်းမသိရဘူးလို့ပြောပါတယ်။ကုလသမဂ္ဂထုတ်ကွန်ဆယ်ရီလက်ခံရရှိထားတဲ့သတင်းတွေအရပြီးခဲ့တဲ့သတင်းပတ်သက်မှာလည်းမြေသားဝင်နဲ့960လောက်နဲ့မိသားစုရဲ့နေထိုင်ရာရန်ကုန်တိုင်းမင်္ဂလာတောင်ညွမြို့နယ်မှာစစ်တပ်နဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့စစ်နောက်ပြပွဲတွေမှာပါဝင်ခဲ့တာကိုအပြစ်ပေးတဲ့အနေနဲ့တနက်နေ့ချင်းအတင်းကျပ်မောထုတ်တာခံရတယ်လို့လည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ချင်းပြည်နယ်ဟာကာဖလန်စကိုင်းတိုင်းဟ ோம் လင်းမြို့နဲ့ရှမ်းပြည်နယ်တောင်ကြီးမြို့ပါဝင်တခြားဒေသတွေမှာလည်းအလားတူအတင်းကျပ်ဖိရှားခံရတဲ့တွင်နေရရှိထားကြောင်းလည်းပြောပါရယ်။လူမျိုးတစ်ခုကဖမ်းဆီးရာအချင်းယုံကုမြတာတပ်ဖြတ်တာပါဝင်စစ်နောက်ပြတဲ့ဒီပေါ်လူခွေချိုးဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့ကြောင်းလည်းဥရိမဲ့တပြတ်မှုတွေနဲ့ဖန်ဆင်းမှုဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခုစရေးအပါအဝင်ကုလသမဂ္ဂအရာရှိချုပ်ဦးရဲ့ပူးတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါ။ဒီမှာနိုင်ငံကအရသာပြည်သူတွေပေါ်ကြေကြေပြင်းပြင်းနဲ့စိတ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထူးခုစရေးကတိုက်တွန်းထားပါတယ်။